ကုလသမဂ္ဂအတွင်းမှူးချုပ်ဟောင်းမစ္စတာကူဖီယာနန်ဟာဒီကနေ့ဆွစ်ဇာလန်နိုင်ငံမှာကွယ်လွန်သွားခဲ့ပြီးဖြစ်ပါတယ်ကုလသမဂ္ဂရဲ့80မြောက်အတွင်းမှုချုပ်ဖြစ်တာဝန်ထမ်းဆောင်ခဲ့သူအသက်80အရွယ်ကိုဖီအာနန်ဟာနိုင်ငံတကာကမြန်မာနိုင်ငံနဲ့ပတ်သက်ပြီးအာရုံစိုက်နေတဲ့အရေးတစ်ခုဖြစ်တဲ့ရခိုင်ပြည်နယ်ပဋိပက္ခဖြေရှင်ရေးရခိုင်ပြည်နယ်အကြံပေးကော်မရှင်ကိုဦးဆောင်သူလည်းဖြစ်ပါတယ်။ညဉ့်ညရဲ့နိုဘယ်ဆုရှင်လည်းဖြစ်တဲ့ကိုဖီအာနန်အခုလိုဆုံးမသွားတဲ့အပေါ်မှာတော့သူနဲ့အတူမြန်မာအရေးလက်တွဲလုပ်ကိုင်ခဲ့သူတွေကကြီးမားတဲ့ဆုံးရှုံးမှုဖြစ်ရှုမြင်ကြပါတယ်။သူတို့ရဲ့ဆုတောင်းခဲ့တဲ့အကြောင်းတွေကိုတော့စူးစီးတင်ပြထားတာနားဆင်ပါရှင်။ကုလသမဂ္ဂဒွေးမှုချုပ်ဟောင်းကိုဖီအာနန်ဟာ2012ခုနှစ်ငြိမ်းချမ်းရေးနိုဘယ်ဆုရှင်ဖြစ်ပြီးတော့သူ့ရဲ့ငြိမ်းချမ်းရေးနဲ့တင့်မြတ်ရေးဆောင်ရွက်မှုတွေကြောင့်ကမ္ဘာကလေးစားရသူဖြစ်ပါတယ်။သူဟာ2016စက်တင်ဘာလမှာတော့နိုင်ငံတော်၏တိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ကိုယ်တိုင်ဖွဲ့စည်းလိုက်တဲ့ရခိုင်ပြည်နယ်ဆိုင်ရာအကြံပေးကော်မရှင်ကိုဥက္ကဋ္ဌဖြစ်တာဝန်ယူခဲ့သူလည်းဖြစ်ပါတယ်။ရခိုင်ပြည်နယ်အရေးကိုဖီအာနန်ရဲ့ဥဆောင်အကြံပေးမှုတွေကိုအကောင့်ထည့်ဖော်၍ဆောင်ရွက်နေသူဖြစ်တဲ့လူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြည်လဲနေရာချထားရေးဝန်ကြီးဒေါက်တာဝင်းမြတ်အေးကတော့အခုလိုကိုဖီအာနန်ကွယ်လွန်တဲ့တည်ရင်ကြားရတဲ့အပေါ်မှာမြန်မာနိုင်ငံအတွက်ကြီးမားတဲ့ဆုံးရှုံးမှုတစ်ခုဖြစ်ရှုမြင်ပါတယ
်။ဟုတ်ကဲ့။တန်ထွက်ချက်တွေကရကျက်နာဖြစ်ခဲ့တဲ့ရခိုင်ပြည်နယ်တစ်ခုလုံးရဲ့ဒီဝင်ရေးကြမ်းရေးနဲ့ဖွံ့ဖြိုးတိုးတက်ရေးကိုအဓိကအကျံပြုခဲ့တာဖြစ်ပါတယ်ဒါဒီအကုန်လုံးပါလေ။ဆိုတော့ဒါရင်းနဲ့ပတ်သက်ပြီးတော့ကျွန်တော်တို့ဒါတွေကိုဒီချက်ချင်းကြိုးရှိနိုင်မယ်ကျွန်တော်နိုင်ငံအတွက်ကြိုးရှိမယ့်ဟာတွေကျွန်တော်တို့နိုင်ငံမှာရှိတဲ့လက်ရှိဥပဒေတွေနဲ့တော့တိုက်ညီမယ့်ဟာတွေဒါတွေကိုကျွန်တော်ကိုယ်ဟောတဲ့နိုင်ငံကောင်တွေပေါ်ခဲ့တယ်ဆက်ပြောလေကျွန်တော်တို့ငြိမ်းချမ်းတဲ့ဖွံ့ဖြိုးတိုးတက်ရေးကိုဆက်လက်ဆောင်ရွက်သွားမှာအဲ့တော့ဘာဖြစ်ဖြစ်ဒီချန်ပီယံဒီမှာဥဆောင်ပေးခဲ့တဲ့သူတယောက်ဖြစ်တယ်အတွက်ကြောင့်မျိုးမျိုးဆက်ကူပြန်နဲ့စုံနာနဲ့ပတ်သက်ပြီးတော့ကျွန်တော်တို့စိတ်မကောင်းဖြစ်တယ်ဘာလို့လဲဆိုတော့ तू ကဟိုနိုင်ငံသူနိုင်ငံတကာမှာเนาะအများကြီးအကျိုးပြုနိုင်တဲ့ပုဂ္ဂိုလ်တယောက်ဖြစ်တယ်ပေါ့နော်ဒါကြောင့်ကျွန်တော်တို့အနေနဲ့တော့စိတ်ကောင်းဖြစ်မိပါတယ်ကျွန်တော်တို့ဒုနာခင်လာရချင်းเนาะကောင်းမှုပြုလုပ်ခဲ့တဲ့ဒီကကောင်းတဲ့အနာဂတ်ရရှိမှာဖြစ်ပါတယ်ကျွန်တော်အနေနဲ့ကတော့စုမပေါင်းတောင်းပြီးရတယ်เนาะကောင်းမွန်တဲ့ဘဝမှာရောက်ရှိပါစေ
မြန်မာနိုင်ငံကုလသမဂ္ဂရန်ကုန်ရုံးရဲ့ပြန်ကြားရေးတာဝန်ခံဦးဝေဝင်းကတော့ကိုဖီအာနန်အခုလိုရုတ်တရက်ဆုံးမသွားတဲ့သတင်းကိုကြားရတော့သူတော်တော်လေးအံ့ဩသင့်ပြီးစိတ်မကောင်းဖြစ်ရတာပ
ါယုံတော်မယုံနိုင်ဘူးကြီးယုံတော်မယုံနိုင်ဘူးကြီးဘာလို့လဲဆိုတော့တလောပါပဲဟာမြန်မာနိုင်ငံတော့သူလာတော့လာတော့ပြီးအဲ့ဒီကောင်လည်းတွေ့လိုက်ရတယ်ဟိုသူနဲ့လည်းဟိုစကားပြောလိုက်ရတယ်ဆိုတော့ဒီလောက်ကျေတူတူလေးပါပြီးလို့ပေါ့ခွဲခွာသွားမယ်လို့လည်းမထင်ခဲ့ဘူးပေါ့နော်။အဲမြန်မာနိုင်ငံတဲ့လောက်အောင်ကဘာပြည့်စုအများကြီးဒီအကျိုးဆောင်နေပါတယ်။လီဘယ်ကူးရှင်နဲ့ဖြစ်ခဲ့တယ်ဆိုတော့သိရတယ်။မြန်မာနိုင်ငံအတွက်တင်မကောင်ကဘာပြည့်ပါဆုံးရှုံးပြီးဆုံးရှုံးပြီးပါဆိုတော့ပြတ်တမတာအတွက်လည်းဆုံးရှုံးပြီးပါ။အဲဒီသူ့ကိုနယူးယောက်ကရုံးကစတင်ပြီးပါပေါ့နော်။အဲစတင်ပြီးတော့အဲမိသားစုပြချမနှမ်းမိတော့ပါဘူး။အဲဒီကတော်တော်လေးကို impress ဖြစ်ခဲ့ပါတယ်။ဒီအဲဒီကမြန်မာနိုင်ငံအကြောင်းကိုလူကြုံကြီးကောက်စီကအထမဥရောကြီးဆိုလို့ပေါ့ဆွေးနွေးနေရဲ့မတိုင်ကြီးတကယ်မှသူ့သူ့ကတွေ့ရပါမယ်ပြည့်တဲ့အချိန်မှာသူ့မြန်မာနိုင်ငံအကြောင်းကိုဘယ်လောက်ထိသိနေလဲနားလဲနေလဲဆိုတာကိုသိရရတော့ဒီရန်ကို impress ဖြစ်သွားတယ်အဲ့ဒါအဲ့ဒီကလေးကပေါ့နော်သူ့ရဲ့ဟိုတီးရတယ်သူ့လက်အောက်မှာလည်းဟိုတောင်ပန်ထမ်းဆောင်ကြရတယ်အင်တာနက်မှာဂုဏ်ယူခဲ့ပါတယ်အဲ့ဒါတော့ဒါကျွန်တော်ရဲ့ဒီထက်ပြောရစကားပါ။နောက်မြန်မာနိုင်ငံကလာတော့လေမြန်မာနိုင်ငံမှာပြန်တွေ့ရတယ်။မြန်မာနိုင်ငံရဲ့ဟိုရေပေါ့အကျိုးအတွက်ကလည်းဒီတတ်နိုင်ဆုံးဒီဟိုရေလက်လက်အမိဆုံးကျူးစားခဲ့တယ်။ဒီဟာဒါမြန်မာဆုံးရှုံးမှုကြီးပါ၊ကမ္ဘာအတွက်ဆုံးရှုံးမှုကြီးပါ။ဒါပေမဲ့အဲ့ဒါလက်ပြောနိုင်တာကတော့ဒါဟိုကိုကြီးကူတာအတွေ့အကြုံကြီးနဲ့ပဲပြောပြစီသူအင်တာနက်မှာလေးစားပါလေ။အင်တာနက်မှာလည်းဒီအနက်ပတ်သက်လို့ဝင်နေရတယ
်မြန်မာနိုင်ငံရေးလူခွေရေးငြိမ်းချမ်းရေးကိုဒီဇိုင်းမမတ်ဆောင်ရွက်ခဲ့သူနိုဘယ်ငြိမ်းချမ်းရေးဆုရှင်ကိုဖီအာနန်ကွယ်လွန်ခဲ့ရတဲ့အပေါ်ငြိမ်းချမ်းရေးအတွက်ဆုံးရှုံးမှုတစ်ခုဖြစ်မြန်မာလူခွေရေးလှုပ်ရှားသူတဦးဖြစ်တဲ့ညီမချင်းမြန်မာရဲ့ဒါရိုက်တာဦးအောင်မျိုးမင်းကယူဆပါတယ
်ကိုဖီအာနန်ဆုံးသွားတာကိုကျွန်တော်ကြားတဲ့အခါမှာစိတ်မကောင်းဖြစ်မိပါတယ်ဘာကြောင့်လဲဆိုတော့သူ့အနေနဲ့ကုလသမဂ္ဂမှာနှစ်ချိန်တိုင်တိုင်အထွေအထွေမှုချုပ်ကတာဝန်ထမ်းဆောင်ခဲ့တယ်လို့ကပငြိမ်းချမ်းရေးနိုဘယ်ဆုပိုင်ရှင်လည်းဖြစ်တယ်အထူးဖြင့်ကုလသမဂ္ဂနဲ့ပတ်သက်ပြီးပြုပြင်ပြောင်းလဲရေးမှာတကယ့်ကိုအားကျွတ်မှန်တဲ့လုပ်ခဲ့တဲ့2006ခုနှစ်ပါဝင်ရင်ကျွန်တော်ပြန်မသတိရပါတယ်အထူးဖြင့်ကုလသမဂ္ဂကိုလူခွေရေးကော်မရှင်ကနေလူခွေရေးကောင်စီကိုပြောင်းမှုအတွက်တကယ့်အဓိကထွန်းထွန်းတိုက်တိုက်နဲ့လှုပ်ဆောင်ခဲ့တဲ့အထက်မှာသူလည်းပါပါတယ်သူ့ရဲ့လှုပ်ဆောင်မှုကမှတ်ချက်တင်ဖန်ကြည့်ခဲ့ပါတယ်အမြဲမပြေးရင်းနေရတာသူကိုဖီအာနန်ကော်မရှင်ကိုဖီအာနန်ကော်မရှင်လို့တောင်လူတွေကပြောကြပါတယ်မြန်မာနိုင်ငံရဲ့ဒီဖြစ်ပျက်နေတဲ့ရခိုင်ပြည်နယ်အရေးနဲ့ပတ်သက်ပြီးတော့သူ့အနေနဲ့မြန်မာပြည်ကိုမကြာခဏလာရောက်ပြီးလည်လာခဲ့တာတွေတခါသူ့ရဲ့ တင်ပြချက်တီကိုအကောင့်ထည့်ဖို့ဖို့အတွက်အစိုးရကိုယ်တိုင်ကဒါတွေကိုလေးစားလိုက်နာခဲ့တာကြည့်မယ်ဆိုရင်တော့မြန်မာပြည်အရေးကိုလည်းသူ့အနေနဲ့စိတ်ဝင်စားပြီးလှုပ်ဆောင်ခဲ့တယ်အခုချိန်အထိမြန်မာပြည်ရေးနဲ့ပတ်သက်ပြီးတော့သူ့အနေနဲ့သက်ဆွမ်းတဲ့အချိန်အထိကိုသူကြိုးပမ်းလှုပ်ဆောင်ခဲ့တာမြန်မာပြည်ရဲ့လူခွေနဲ့ကျွန်တော်နိုင်ငံတကာဆက်ဆက်တဲ့နေရာမှာသူပါဝင်ပါတယ်အဲတော့မြန်မာပြည်အရေးကိုလှုပ်ဆောင်ခဲ့တဲ့သူအတွေ့မြန်မာပြည်သူတယောက်အနေနဲ့ကောလူခွေရေးနဲ့ပတ်သက်ပြီးတော့ကုလသမဂ္ဂပုံမှန်အကောင့်လှုပ်ဆောင်ခဲ့တဲ့သူအတွက်ကိုလူခွေရေးလှုပ်ရှားသူတူအနေနဲ့ကျွန်တော်အနေနဲ့ဝမ်းနည်းတဲ့အကြောင်းပြောကြားလိုပါတယ
်မြန်မာနိုင်ငံအရေးဆောင်ရွက်ခဲ့သူကုလသမဂ္ဂအတွင်းမှုချုပ်ဟောင်းကိုဖီအန်နဲ့ကွယ်လွန်ခဲ့ရတဲ့အပေါ်ကချင်လူခွေလှုပ်ရှားသူတူဖြစ်တဲ့ဦးစောချက်ကလည်းကိုဖီအန်နဲ့ကောင်းရာသူကလေးလာပါစေကြောင်းအခုလိုဆုမကောင်းတောင်းပေးပါတယ
်အဲမစ္စတာကိုဖီအန်နဲ့ဆုံးပေါ်တော့ရဟာကျွန်တော်တို့ဒီပြည်သားတွေနေနေလေတော့ဟိုပေါ့ဆုံးဆုံးနှစ်နာမို့အတူတူဒီတဲ့လို့ကျွန်တော်တို့အဲဒီနေ့ပြီးတော့ဝမ်းနည်းဝမ်းနည်းတာပေါ့နော်ပြီးတော့အခုဒီကလည်းဘယ်လိုခေါ်မလဲဆိုတော့ဒီရခိုင်အရေးတို့ကိစ္စတို့ကျွန်တော်တို့မြန်မာနိုင်ငံအရေးဆိုတော့စောစောတန်ပါနဲ့တူအများကြီးကျွန်တော်တို့တွေးခဲ့ဖို့ပါတယ်၊တွေးခဲ့ဖို့ပါတယ်။အဲ့ဒါတွေကိုကျွန်တော်တို့အမှတ်ပြုပါတယ်။ကျွန်တော်တို့သူဆုံးပါသွားပါတော့လေပေါင်းရင်ပုံနဲ့ပေါ့နော်။အဲ့သူ့သူလာရန်အတိုင်းတဲ့ကျွန်တော်တို့ကောင်းမွန်စွာနဲ့စုပေါင်းပေးလိုပါတယ
်။ကွယ်လို့ကြိမ်မှာတော့အသက်80အရွယ်ရှိပြီးဖြစ်တဲ့ကိုဖီအန်နဲ့ဟာ1998ခုနှစ်ဇန်နဝါရီလကနေ2016ခုနှစ်ဒီဇင်ဘာလအထိကုလသမဂ္ဂရဲ့80မြောက်အတွင်းမှုချုပ်ဖြစ်တာဝန်ထမ်းဆောင်ခဲ့သူဖြစ်ပါတယ်ရှင်။